လူခွေချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ကတရင်တစ်ခုနဲ့လူပုဂ္ဂိုလ်၄ဦးကိုပေါ်ပိတ်ဆို့တန်ခတ်ရေးယူလိုက်ကြောင်းအမေရိကန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီကပြည်နယ်မှာလူမျိုးစုလိုက်ရှင်းလင်းတဲ့ဒီလူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အချိန်မှာတာဝန်ယူထားတဲ့ချင်းမြန်တရင်33 69တို့အပြင်တပ်မှု3ဦးနဲ့နေကြဆောင်တရင်မှု2ဦးတို့ကိုပါအရေးယူလိုက်တာဖြစ်ကြောင်းအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကကြေညာလိုက်တာပါမြန်မာလူမျိုးတပ်ဖွဲ့တွေကနိုင်ငံနဲ့ကတိုင်းဒေသလူနည်းစုတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်စိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့ကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရစက်ချင်းချုပ်တဲ့လူရက်တွေနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်နေတဲ့သူတွေလူခွင့်ရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်တယ်လို့စိုးရွားတဲ့လူရက်တွေရတန်းကရက်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်နဲ့ခေါင်းဆောင်တွေသဘောပေါက်အောင်အမေရိကန်အစိုးရအနေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ခိုင်မြင်းနယ်မြောက်ပိုင်းမှာပြည်ခရိုင်နယ်ဩဂုတ်လတဲ့လွန်ကျွေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလွန်ကျွေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရမှာ Ranger Mustin ပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကပြောဆိုထားကြတာပါမြန်မာစစ်တပ်နဲ့အစိုးရကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူရရှိတဲ့အကြောင်းပြောဆိုထားကြပါတယ်